This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားများအပေါင်းတဘာဝပြီးစစ်အာဏာရှင်ဗီရိုမှကင်ဝေးပြီးကိုစိတ်နှပ်ပါဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ရပါတယ်ရှင်။ဒီကနေ့2025ခုနှစ်ဇန်နဝါရီလ28ရက်နေ့ Radio NUG ရဲ့ညပိုင်းအစီအစဉ်များစတင်ထုတ်လွှင့်ပေးပါရမရှင်။ပထမဦးစွာစီးရီးသတင်းများကိုရန်တိုင်းမှတင်ဆက်ပေးမှာဖြစ်ပါရယ်ရှင်
။ Radio NUG သတင်းချင်များမင်္ဂလာပါခင်ဗျာ။ကိုချင်းဆက်ပြီး2025ခုနှစ်ဇန်နဝါရီလ28ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စီးရီးသတင်းများကိုကျွန်တော်ရန်လိုင်းကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ပထမဆုံးတင်ဆက်ပေးမယ်စီးရီးသတင်းကတော့အုံမတီးကျေးရွာရှိဒေသခံနေအိမ်တွေကိုစစ်တပ်ကစုစုပေါင်း3ချိန်လာရောက်မီးရှို့ဖျက်ဆီးသွားခဲ့တဲ့အတွက်ကြောင့်ဒေသခံနေအိမ်20ခန့်မီးလောင်ပျက်စီးဆုံးရှုံးတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။တောင်ပြည်တမဟာနှစ်နယ်မြေနောင်ချုံမြို့နယ်အုံမတီးကျေးရွာရှိဒေသခံနေအိမ်တွေကိုစစ်တပ်ကစစ်စပောင်း3ချိန်လာရောက်မီးရှို့ဖျက်ဆီးသွားခဲ့တဲ့အတွက်ကြောင့်ဒေသခံနေ20ခန့်မီးလောင်ပျက်စီးဆုံးရှုံးခဲ့ရတယ်လို့ TNLA ကသတင်းထုတ်ပြန်ပါလေ။ဖြစ်စဉ်မှာမီးခဲ့တဲ့ဒီဇင်ဘာလ29ရက်တချိန်ဇန်နဝါရီလ19ရက်မှာတချိန်နဲ့ဒီကနေ့ဇန်နဝါရီလ26ရက်ညနေ 9:30 အချိန်မှာတချိန်စစ်စပောင်း3ချိန်လာရောက်မီးရှို့ဖျက်ဆီးသွားခဲ့ပြီးစစ်ကောင်စီတပ်ရဲ့မီးရှို့မှုကြောင့်ဒေသခံနေ20ခန့်ဖျက်ဆီးသွားခဲ့ပါလေ။လွန်ခဲ့တဲ့ဇန်နဝါရီလ22ရက်မှာလည်းနောင်ချုံမြို့ရဲစခန်းနဲ့ပါရမီလက်ဖက်ဆိုင်မှာစစ်ကောင်စီတပ်က Jet Fighter နဲ့ဘုံကျဲတိုက်ခတ်တဲ့အတွက်ကြောင့်ဒေသခံ10ဦးသေဆုံးပြီး2ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ခင်ဗျာ။အခုဆက်လက်ပြီးပဲခူးတိုင်းပရောင်းမြို့နယ်မှာအတင်းအကျပ်တပ်သားစုဆောင်းခံပြီးစစ်မှုထမ်းနေရတဲ့စစ်ကောင်စီတပ်သား3ဦး KNDF တပ်ရင်းအမှတ်2ထံကိုရောက်ရှိလာတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ပဲခူးတိုင်းပရောင်းမြို့နယ်မှာအတင်းအကျပ်တပ်သားစုဆောင်းခံပြီးစစ်မှုထမ်းနေရတဲ့စစ်ကောင်စီတပ်သား3ဦးဟာဇန်နဝါရီလတွင် KNDF တပ်ရင်းအမှတ်2ထံကိုရောက်ရှိလာတယ်လို့ KNDF တပ်ရင်းအမှတ်2ကအတည်ပြုဆိုထားပါတယ်။2024ခုနှစ်ဇွန်လမှာစုဆောင်ခံရတဲ့တပ်သား3ဦးဟာရှမ်းပြည်နယ်ဟိုဘုံမြို့မှာစစ်တပ်အပတ်စဉ်သုံးဆင်းပြီးတဲ့နောက်လွိုင်ကော်မြို့ကိုပို့ဆောင်ခံခဲ့ရပြီး2025ခုနှစ်ဇန်နဝါရီလတွင်လွိုင်ကော်မြို့ပြင်ရှိတောင်ဝချရာကင်းစကန်ထူကနေထွက်ပြေးလာခဲ့တာဖြစ်တယ်လို့သိရပါတယ်။တရင်ကိုရောက်ရှိလာတဲ့တပ်သား3ဦးကိုကောင်းမွန်စွာစစ်ဆေးခဲ့ပြီးလူကုန်သိမ်းခါနဲ့အညီထိမ့်သိမ်းထားရှိတယ်လို့သိရပါတယ်ခင်ဗျာ။အခုတကမန္တလေးတိုင်းဒေသကြီးစင်ကူးမြို့နယ်ငပြင်းအင်းကျေးရွာအုပ်စုတွင်ရှိစစ်ဘေးရှောင်စခန်းများမှအင်တော်စု150စုစာစစ်ဘေးရှောင်ပြည်သူများထံကိုထပ်မံပြီးဆန်စီအဝတ်ထည်များနဲ့တကြီးရွယ်အဖိုးဘွားများအားထောက်ပံ့ကူညီငွေများကိုကူညီပေးအပ်ခဲ့တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။မန္တလေးတိုင်းဒေသကြီးစင်ကူးမြို့နယ်ငပြင်းအင်းကျေးရွာအုပ်စုတွင်ရှိစစ်ဘေးရှောင်စခန်းများမှအင်တော်စု150စုစာစစ်ဘေးရှောင်ပြည်သူများထံကိုထပ်မံပြီးဆန်စီအဝတ်ထည်များနဲ့တကြီးရွယ်အဖိုးဘွားများအားထောက်ပံ့ကူညီငွေများကိုကူညီပေးအပ်ခဲ့တယ်လို့ဇန်နဝါရီလတွင်ပြည်သူ့ကာကွယ်တပ်မတော် Tribe ဟာကတရားဝင်တီးပေးဖော်ပြထားပါတယ်။မြို့ကောင်ဝဲတမရော Tribe ဟာမြို့ဆက်ဆံရေးနဲ့စီဝင်းဌာနမှမန္တလေးတိုင်းဒေသကြီးစင်ကူးမြို့နယ်ငပြင်းအင်းကျေးရွာအုပ်စုတွင်ရှိစစ်ဘေးရှောင်စခန်းများမှအိမ်တော်စု150စုစာစစ်ဘေးရှောင်ပြည်သူများထံကိုထပ်မံပြီးဆန်စီအဝတ်ထည်များနဲ့တကြီးရွယ်အဖိုးဘွားများအားထောက်ပံ့ကူညီငွေများလမ်းမဆက်သွယ်ရေးခက်ခဲတဲ့နေရာများရှိအမျိုးသမီးငယ်များအတွက်အမျိုးသမီးလာစဉ်သုံးပစ္စည်းများနဲ့အခြားသုံးဆောင်ပစ္စည်းများကိုတွားရောက်လှူဒါန်းပေးအပ်ခဲ့တယ်လို့ဆိုပါတယ် Tribe ရဲ့မြို့ဆက်ဆံရေးဌာနဟာဝေးမြပေးရန်ပူရှံနေတဲ့ပြည်သူနဲ့လိုအပ်နေတဲ့ပြည်သူကြားဆက်သွယ်ပေးတဲ့ပေါင်ကူတရာတစ်ခုဖြစ်ပါတယ်။မြို့ကောင်ဝဲတပ်မတော် Tribe ရဲ့ပြည်သူ့မှပြည်သူတို့အစီအစဉ်ဟာမန္တလေးတိုင်းဒေသကြီးစင်ကူးမြို့နယ်တွင်ရှိစစ်ဘေးရှောင်စခန်း14ခုမှအင်တော်စု652စုလူဦးရေ2198ဦးလို့အားထောက်ပံ့ကူညီလှူဒါန်းပေးခဲ့ပြီးဖြစ်ကကျေးရွာ9ရွာရှိစစ်ဘေးရှောင်အင်တော်စု139စုလူဦးရေ663ဦးစာကိုလှူဒါန်းပေးရန်ကြံရှိနေသေးတယ်လို့သိရပါပါတယ်ခင်ဗျာ။ကိုယ်ကတနင်္လာရီကျောင်းသားများတမကမှတနင်္လာရီမြို့နယ်တွင်ရှိပြည်သူ့အခြေပြုထက်တန်းကျောင်းရဲ့ပညာရေးဆိုင်ကြီးမှာ လေကြောင်းရဲကာကွယ်နည်းများသိပညာပေးတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်တနင်္လာရီကျောင်းသားများတမကမှာတနင်္လာရီမြို့နယ်အတွင်းရှိပြည်သူ့အခြေပြုထက်ထန်းကျောင်းရဲ့ပညာရေးဆိုင်ကြီးမှလေကြောင်းရဲကာကွယ်နည်းများကိုအသိပညာပေးခဲ့ပါတယ်။တနင်္လာရီမြို့နယ်ကျောင်းသားများတမကဘာကတာများအဖွဲ့ချုပ်မှတနင်္လာရီမြို့နယ်အတွင်းရှိပြည်သူ့အခြေပြုမြေမြင့်ထက်ထန်းကျောင်းတစ်ကျောင်းရဲ့ပညာရေးဆိုင်ကြီးမှစစ်ကောင်စီရဲ့လေကြောင်းရဲမှကာကွယ်ခြင်းနည်းလမ်းများအားတရုတ်ဖို့ပြသခဲ့ကြတယ်လို့ဘာကတာများအဖွဲ့ချုပ်ကအတည်ပြုဖော်ပြပါတယ်။ဒါဆက်တယ်မှာပဲအဲ့ဒီပညာရေးစုံကြီးကိုတက်ရောက်လာကြတဲ့ပြည်သူလူထုအားလေးချောင်းရင်ကာကွယ်နည်းလက်ကမ်းဆောင်ဆောင်များကိုလည်းဝေငှခဲ့ကြပါလိမ့်ခင်ဗျာအခုဆက်လက်ပြီးတောင်တန်းဒေသတွေမှာစစ်ရေးအတွေ့အကြုံနဲ့အောင်ပွဲရယူပြီးတဲ့ PDF တွေဟာမြေပြတ်ဒေသမှာစစ်အုပ်စုကိုချေမှုန်းမှုအသင့်ရှိနေပြီဖြစ်တယ်လို့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးကြပါလိမ့်တောင်တန်းဒေသတွေမှာစစ်ရေးအတွေ့အကြုံနဲ့အောင်ပွဲရယူပြီးဖြစ်တဲ့ PDF တွေဟာမြေပြတ်ဒေသမှာစစ်အုပ်စုကိုချေမှုန်းမှုအသင့်ရှိနေပြီဖြစ်တယ်လို့ဇန်နဝါရီလအတွင်းစီးရေးသုံးသက်ချက်တွေကိုရေးသားဖော်ပြတဲ့ PDF Insight ကသုံးသပ်ထားပါတယ်။ပြည်သူ့ကာကွယ်တပ်မတော် PDF နဲ့ပကပဖွဲ့တွေဟာတရနိုင်ငံလုံးမှာစစ်အာဏာရှင်အမြင့်ပြတ်ချေမှုန်းရေးတိုက်ပွဲဝင်လျက်ရှိပါတယ်။မြေပြတ်ဒေသမှာရောတောင်နဲ့ဒေသမှာပါစစ်အုပ်စုကိုတိုင်းရင်းသားတော်လှန်ရေးဖွဲ့တွေနဲ့ပူးပေါင်းပြီးတိုက်ခတ်လျက်ရှိပါတယ်။မြောက်ပိုင်းကကချင်တောင်နဲ့ဒေသမှာအနောက်ပိုင်းကချင်းတောင်နဲ့မှာပင်လယ်ကမ်းခြေနားကရခိုင်ဒေသမှာကရင်နယ်ခြားဒေသမှာဒေသနာရေးဒေသမှာ PDF နဲ့ပကပတွေဟာသက်ဆိုင်ရာတော်လှန်အင်အားစုတွေနဲ့ပူးပေါင်းတိုက်ခတ်လျက်ရှိပါတယ်။ပြည်내ခုနှစ်ခုလုံးမှာတိုင်းရင်းသားတွေနဲ့ပူးပေါင်းပြီးစစ်အုပ်စုကိုတိုက်ခတ်လျက်ရှိတယ်လို့လည်းအမျိုးသားညီညွတ်အစိုးရကာကွယ်ဝန်ကြီးဌာနကထုတ်ပြန်တဲ့2024ခုနှစ်စစ်ရေးဖြစ်ပေါ်တိုးတက်မှုအခြေအနေစီရင်ခံစာမှာဖော်ပြထားပါတယ်။တောင်နဲ့ဒေသတွေမှာစစ်ရေးအတွေ့အကြုံနဲ့အောင်ပွဲရယူပြီးတဲ့ PDF တွေဟာမြေပြတ်ဒေသမှာစစ်အုပ်စုကိုချေမှုန်းဖို့အသင့်ရှိနေပြီဖြစ်ပါတယ်လို့ဆိုပါတယ်။ PDF နဲ့ပောက်ကဖားတွေဒေသတစ်ခုနယ်မြေတစ်ခုတိုင်းတိုင်းပြည်내တပြည်내လွတ်မြောက်ရေးတိုက်ပွဲဝင်နေတာမဟုတ်ဘဲတနိုင်ငံလုံးမှာစစ်အာဏာရှင်စနစ်ခြုံငိမ့်ဖို့ဖက်ဒရယ်ဒီမိုကရေစီပြည်တော်စုသစ်ကိုထူထောင်ဖို့တိုက်ပွဲဝင်နေကြသူတွေဖြစ်တယ်လို့လည်း PDF Insight ကဆိုပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စီးရီးသတင်းတွေကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုပြည်တွင်းသတင်းများကိုကျမအပူပူမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်မင်္ဂလာညချမ်းပါရှင်အခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ28ရက်နေ့ရေဒီယို NUG ရဲ့ညပိုင်းပြည်တွင်းသတင်းများစတင်တင်ဆက်ပေးပါမယ်ရှင်။ကျွန်မကတော့ပူပူပါ။ပထမဦးစွာပြည်တော်စုဝင်ကြီးဒေါ်စမအောင်အပါအဝင်မြမတမ်မတ်ကြီးဦးကျော်မိုးထွန်းတို့ရဲ့ American Florida ရောက်နှစ်သစ်နှွေဦးမြမမိသားစုများနဲ့တွေ့ဆုံပွဲအောင်မြင်စွာကျင်းပပြီးစီးတဲ့သတင်းကိုတင်ဆက်ပေးပါမယ်။ပြည်တော်စုဝင်ကြီးဒေါ်စင်မအောင်အပါအဝင်မြမတမ်မတ်ကြီးဦးတော်မိုးထွန်းတို့ရဲ့ American Florida ရောက်နှစ်သစ်နှွေဦးမြမမိသားစုများနဲ့တွေ့ဆုံပွဲအောင်မြင်စွာကျင်းပပြီးစီးခဲ့တယ်လို့သိရပါတယ်။ဇန်နဝါရီလ26ရက်နေ့ American Florida Lakeland မြို့၌စီကားတိုက်မြိုက်စွာကျင်းပနိုင်ခဲ့ပါတယ်။အခမ်းအနားသို့နိုင်ငံသားရေးဝင်ကြီးဒေါ်စင်မအောင်နဲ့တမ်မတ်ကြီးဦးတော်မိုးထွန်းတို့တက်ရောက်ခဲ့ပြီးမြမနိုင်ငံရဲ့အခြေအနေနဲ့တော်လှန်ရေးအခြေအနေများကိုရှင်းလင်းပြောကြားခဲ့ပါတယ်။ပြီးနောက်မှာတော့ဒါရိုက်တာနာကြီးရိုက်ကူးထားပြီးတရုတ်ဆောင်ဒေါင်းနဲ့ပိုင်ဖြိုးသူတို့ပါဝင်တဲ့ Girl တော်လန်ရေးရုပ်ရှင်ဇလန်းတူမိနစ်20စာကိုအခမဲ့ပြသခဲ့ပြီးတော်လန်ရေးရန်ပုံငွေဈေးရောင်းပွဲတော်ကိုကျင်းပခဲ့ပါတယ်ရှင်ဆက်လက်ပြီးတော့တိုင်းပြည်ကိုအမြန်ဆုံးပြန်ကျင်လို့လူအခွင့်ရေးအလုပ်တွေကိုလုပ်နေတာဖြစ်တယ်လို့လူအခွင့်ရေးဆိုင်ရာဝန်ကြီးထုတ်ပေါ်ပြောကြားတဲ့သတင်းကိုတင်ဆက်ပေးပါမယ်ဇန်နဝါရီလအတွင်းမှာလူခွင့်ရေးဆိုင်ရာဝင်ကြီးဌာနဝင်ကြီးဦးအောင်မျိုးမင်းကအခုလိုအသိပေးပြောကြားထားပါတယ်။ BBC interview မှာမြန်မာပြည်ရဲ့ပြန်မှုအစီအစဉ်နဲ့ပတ်သက်ပြီးမေးလာတာကိုပြန်နာထောင်ပြီးတွေးမိတယ်။ကိုချစ်တဲ့တိုင်းပြည်ကိုထားရစ်ပြီးတော်လှန်ရေးလုပ်ဖို့နှစ်ကြိမ်ထွက်လာခဲ့ရတယ်။နှစ်ထပ်ကွန်းတပုံနဲ့ဒုတိယပြီးနိုင်ငံမဲ့ပေါ်ထွက်လာခဲ့ရတိုင်းစားထွက်လာကြတဲ့ကနိုင်ငံသားမှနေခြင်းလို့နေဖို့ထွက်လာတာမဟုတ်ဘူး။ကိုတိုင်းပြည်ကိုကောင်းမွန်အောင်ပြန်လည်ထူထောင်မုန်းမံနိုင်အောင်ကျိုးပန်းလှုပ်ဆောင်ပြီးတိုင်းပြည်ကိုပြန်နိုင်ဖို့ထွက်လာတာဖြစ်တဲ့တခုပိုကျိုးစားလုပ်ရင်ကိုချစ်တဲ့တိုင်းပြည်ကိုပြန်နိုင်ဖို့တရက်ပူနီးမယ်ဆိုပြီးခံယူခဲ့တဲ့တိုင်းပြည်ကိုမပြန်ကျင်လို့လုပ်နေတာမဟုတ်ဘူးအမြန်ဆုံးပြန်ကျင်လို့အလုံးလုံးနေတာပါလို့ဝင်ကြီးကပြောပါတယ်လက်တလုံးမှာလူအခွင့်ရေးဝင်ကြီးဌာနအနေနဲ့စကားစာရဲ့လူအခွင့်ရေးချိုးဖောက်မှုများကိုမှတ်တမ်းတင်လျက်နိုင်ငံတကာအစိုးရများနဲ့ကုလသမဂ္ဂထံပေးပို့လျက်ရှိပါတယ်ရှင်ဆက်လက်ပြီးတော့နော်ဝေနိုင်ငံရှိမြန်မာစာသင်ကြားရေးအဖွဲ့မှရရှိတဲ့လစာများကိုကရင်ပြည်နယ်ရှိစစ်ဆောင်ကျောင်းသို့လိုအပ်ချက်များကိုမျှဝေကူညီတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။နော်ဝေနိုင်ငံရှိမြန်မာစာသင်ကြားရေးအဖွဲ့မှရရှိတဲ့လစာများကိုကရင်ပြည်နယ်ရှိစစ်ဆောင်ကျောင်းသို့လိုအပ်ချက်များကိုမျှဝေကူညီခဲ့ပါတယ်။ နော်ဝေးနိုင်ငံမြမစတင်ကြားမှုမှရရှိသောကလေးများလဆာမှကုန်ကြစည်များနှုတ်၍ကြံသောငွေများအားကရင်ပြည်နယ်ရှိကျောင်းသား135ရောက်ရှိသောစုံစည်းရာ IDP ကလောဘခွန်ကေရနီစတိတ်တို့လိုအပ်နေသောကျောင်းသုံးပိုက်ပုံများနှင့်တခြားသောလိုအပ်ချက်များကူညီခဲ့တယ်လို့ CRPH The Book Group နော်ဝေးကအသိပေးဆိုထားပါတယ်။လူရန်းရန်ကူညီပေးသောအဖွဲ့အားကျေးဇူးတင်ရှိကြောင်းနဲ့ကျောင်းသားရွယ်ကလေးငယ်များအားလုံးအခမဲ့စားတင်ကြွေရနိုင်သောမြန်မာပြည်အမြန်ဆုံးဖြစ်နိုင်ပါစေလို့ CRPH The Book Group နော်ဝေးကဆိုထားပါတယ်ရှင်။အခုတခါမြောင်မြို့နယ်အတွင်းရှိစတင်တောင်း၃ကျောင်းနယ်ပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာအသိပညာပေးဟောပြောပွဲများကျင်းပတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါဦးမယ်။မြောင်မြို့နယ်အတွင်းရှိစတင်တောင်း၃ကျောင်းနယ်ပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာအသိပညာပေးဟောပြောပွဲများကျင်းပခဲ့ပါတယ်။2025ခုနှစ်ဇန်နဝါရီလအတွင်းစကိုင်းခိုင်တည်ရန်ဇာတတာဝန်ခံမြောင်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့မြောင်မြို့နယ်တည်ရန်ဇာတစီမံအုပ်ချုပ်မှုအဖွဲ့နှင့်စကိုင်းမြို့နယ်တည်ရန်ဇာတစီမံအုပ်ချုပ်မှုအဖွဲ့တို့ပူးပေါင်းပြီးမြောင်မြို့နယ်အတွင်းရှိစတင်ကျောင်း၃ကျောင်းနှင့်ပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာအသိပညာပေးဟောပြောပွဲများကျင်းပခဲ့တယ်လို့သတင်းရရှိပါရယ်။အခမ်းအနားသို့ကျောင်းသားကျောင်းသူညခန့်တက်ရောက်ခဲ့ကြပြီးကျောင်းသားကျောင်းသူများအတွက်စာရေးကိရိယာများလှူဒန်းပေးအပ်ခဲ့ပါရယ်ရှင်။အခုနောက်ဆုံးအနေနဲ့မင်းအောင်လှိုင်ရာဇဝတ်မှုများကိုအပြစ်ပေးနိုင်မှုနိုင်ငံတကာရာဇဝတ်ခုံရုံး ICC တို့ဝရမ်းထုတ်ဖမ်းဆီးအရေးယူပေးရန်ကိုရီးယားမှာဆန္ဒပြမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။အတန်းဘက်စစ်ကောင်ဆောင်မင်းအောင်လှိုင်ရာဇဝတ်မှုများကိုအပြစ်ပေးနိုင်မှုနိုင်ငံတကာရာဇဝတ်ခုံရုံး ICC တို့ဝရမ်းထုတ်ဖမ်းဆီးအရေးယူပေးရန်ကိုရီးယားမှာဆန္ဒပြမယ်လို့သိရပါဗျ။ဇန်နဝါရီလ28ရက်နေ့ကိုရီးယားနိုင်ငံအင်ချိုမြို့နယ်ဘူဖျောင်းအဝိုင်းမှာမြန်မာအင်အားစုများကလှုပ်ရှားမယ်လို့သတင်းရရှိပါရယ်။မြန်မာပြည်သူများ၏လူအခွင့်အရေးချိုးဖောက်ခံရမှုများအတွက်တရားမျှတမှုရရှိစေရန်နိုင်ငံတကာမှစစ်အာဏာရှင်အပေါ်အရေးယူဆောင်ရွက်မှုများကိုလျင်မြန်စွာဆောင်ရွက်စေရန်မြန်မာပြည်သူများ၏အတန်ကိုနိုင်ငံတကာသို့ရောက်ရှိစေရန်ရည်ရွယ်တယ်လို့ပွဲကျင်းပခြင်းရည်ရွယ်ချက်ကိုတည်ရပါတယ်။တော်လှန်ရေးအမတ်တရားပစ္စည်းများမြန်မာစားတောက်များနှင့်ရန်ပုံငွေဈေးရောင်းပွဲတော်အစီအစဉ်လဲပါဝင်မည်ဖြစ်ပြီးMFDMC ထောက်ပို့တပ်သား6လအထက်တာဝန်ထမ်းဆောင်နေသူများကိုထောက်ပို့တပ်သား ID ကတ်များထုတ်ပေးမယ်လို့သိရှိရပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောင်းမင်းတီဟံမှပေးပို့ထားတာဖြစ်ပါတယ်ရှင်။ Radio NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။ဒီနေ့နဲ့မနေ့ပြန်အတွက်မိုးလေဝသခံမှန်းချက်ကိုတော့ຫນွေဦးမုံမှတင်ဆက်ပေးမှာဖြစ်ပါရဲ့ရှင
်။မင်္ဂလာပါရှင်။မိုးလေဝသခံမှန်းချက်အခြေအနေများကိုတင်ပြပေးသွားပါမယ်။ခုတစ်ပတ်တွင်အထူးသတိပြုရမှာမြန်မာနိုင်ငံတောင်ပိုင်းစွန်းနဲ့အပြောင်ပိုင်းစွန်းဒေသများတွင်မိုးနှင်းငယ်ရွာသွန်းနိုင်ပါတယ်။ရန်ကုန်တိုင်းတွင်မနေ့ပိုင်းချိန်များ၌ပူချိန်ကျဆင်းနိုင်ပြီးလေထုညဉ့်ညမ်းမှုအဆင့်အနည်းနဲ့အနည်းရောအဆင့်သို့ရောက်ရှိနေပါတယ်။လာမယ့်ကာလများတွင်ရှေ့လီပွေလိုက်မုန်တိုင်းငယ်တက်ရောက်မှုကြောင့်ချိန်ခါမဟုတ်မိုးရွာနိုင်မည့်အခြေအနေများသည်ဇန်နဝါရီလဖေဖော်ဝါရီလမတ်လအထိသတိပြုရန်ဖြစ်ပါသည်။ဆက်လက်ပြီးနေ့လိုက်မိုးလေဝသအခြေအနေများကိုတင်ပြပေးသွားပါမယ်ရှင်။ဇန်နဝါရီလ29ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်များမှာမြန်မာနိုင်ငံအထက်ပိုင်းအလဲပိုင်းနဲ့တောင်ပိုင်းဒေသများတွင်ရှေ့မြောက်ဘက်မှလေများတိုက်ခတ်လာနိုင်ပြီးမြဝချွန်းမော်နှင့်အခိုင်ကံရုံတံတူတွင်လည်းရှေ့တောင်ဘက်မှလေများတိုက်ခတ်လာနိုင်ပါသည်။မြန်မာနိုင်ငံအထက်ပိုင်းအလဲပိုင်းနဲ့အရှေ့ပိုင်းတို့တွင်ရပူချိန်များဆက်လက်ရောကြလာနိုင်ပြီးအနည်းငယ်အေးပူလာနိုင်ပါတယ်။ကချင်ပြည်နယ်၊စကိုင်းတိုင်း၊ချင်းပြည်နယ်၊မန္တလေးတိုင်း၊ရှမ်းပြည်နယ်၊ရခိုင်ပြည်နယ်၊ပဲခူးတိုင်း၊ကယင်းပြည်နယ်နဲ့ကရင်ပြည်နယ်တို့တွင်နံနက်ပိုင်းမြူလူများကြဆင်းနိုင်ပါတယ်။မင်္ဂလာပင်လယ်အခြေအနေမှာမင်္ဂလာပင်လယ်တောင်ပိုင်းနဲ့ကပလီပင်လယ်ပြင်တို့တွင်တိမ်အထင်အထင်ဖြစ်ထွန်းနိုင်ပါတယ်။မိုးအခြေအနေမှာတပြည်လုံးတွင်အများအားဖြင့်သားရနိုင်ပါတယ်။ကချင်ပြည်နယ်မြောက်ဖြားဆုံးဒေသများတွင်နှင်းမိုးနဲ့တနင်္သာရီတိုင်းကော့တာဝင်းကျင်တွင်နေရာကျဲကျဲမိုးရွာသွန်းနိုင်ပါတယ်။ပင်လယ်ပြင်ခြေနေမှာမခိုင်ကဲရုံးနဲ့မြဝချွန်းမော်ဘက်တွင်လေသည့်အရှေ့တောင်ဘက်မှတနင်္သာရီ10မိုင်မှမိုင်20ခန့်တိုက်ခတ်နိုင်ပြီးလိုင်းအနှဲငယ်ရှိနိုင်ပါတယ်။မုတ်တမခွေးနဲ့တနင်္သာရီကဲရုံးဘက်တွင်လေသည့်အရှေ့ဘက်မှတနင်္သာရီ5မိုင်မှ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအသင့်အတင့်ရှိနိုင်ပါတယ်ရှင်။ဇန်နဝါရီလ28ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်များမှာမြန်မာနိုင်ငံအထက်ပိုင်းအလဲပိုင်းနဲ့တောင်ပိုင်းဒေသများတွင်အရှေ့မြောက်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝချွန်းမော်နဲ့ရခိုင်ကံရိုးတန်းတွင်လည်းအရှေ့တောင်ဘက်မှလေများတိုက်ခတ်လာနိုင်ပါတယ်။မြန်မာနိုင်ငံအထက်ပိုင်းအလဲပိုင်းနဲ့အရှေ့ပိုင်းတို့တွင်ရပူချိန်များဆက်လက်ရောကျလာနိုင်ပြီးအနည်းငယ်အေးပိုလာနိုင်ပါတယ်။ကချင်ပြည်နယ်၊စကိုင်းတိုင်း၊ချင်းပြည်နယ်၊မန္တလေးတိုင်း ရှမ်းပြည်နယ်၊ရခိုင်ပြည်နယ်၊ပဲခူးတိုင်း၊ကင်းနီပြည်နယ်နဲ့ကရင်ပြည်နယ်တို့တွင်နံနက်ပိုင်းမြို့လူများကြဆင်းနိုင်ပါတယ်။မင်္ဂလာပင်လယ်အခြေအနေမှာမင်္ဂလာပင်လယ်တောင်ပိုင်းနဲ့နောက်တောင်ပိုင်းတို့တွင်ဒိန်ထူထပ်နိုင်ပါတယ်။မိုးအခြေအနေမှာတပြည်လုံးတွင်အများအားဖြင့်တာယာနိုင်ပါတယ်။ရှမ်းပြည်နယ်အရှေ့ပိုင်းနဲ့မြောက်ပိုင်းလာရှိုမိုင်းယံ၊ကချင်ပြည်နယ်မြစ်ကြီးနားခန်းနီချီပွေ၊မန္တလေးတိုင်းမိုးကုတ်ပြင်ဦးလွင်နဲ့ရန်ကုန်တိုင်းသုံးခွာတို့တွင်နေရာကျဲကျဲမိုးရွာသွန်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေမှာရခိုင်ကံရုံး ARE တိုင်းနဲ့ရန်ကုန်တိုင်းတို့တွင်လေသည့်အရှိတောင်ဘက်မှတနိုင်ငါးမိုင်မှ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအနှင်းငယ်ရှိနိုင်ပါသည်။မုံတမခွေနှင့်တနင်္သာရီကံရုံးဘက်တွင်လေသည့်အရှိဘက်မှတနိုင်10မိုင်မှ-20ခန့်တိုက်ခတ်နိုင်ပြီးလိုင်းအသင့်အတင့်ရှိနိုင်ပါသည်ရှင
်။ဗီဒီယိုအန်ယူဂျီသောတာရှင်များရှင်အခုတော်လိုင်းတိဂီတာအစီအစဉ်မှာတော့လူအခွင့်ဆိုင်ရာဝင်ကြီးဌာနမှတင်ဆက်ထားတဲ့ Equal Revolution ဆိုတဲ့တိတိချင်းကိုနားဆင်ကြမှာဖြစ်ပါရယ်ရှင်ဗီဒီယိုအန်ယူဂျီမှဆက်လက်အတန်းလွှင့်ပေးနေပါတယ်။အခုကျမ်းမာရေးအသိပညာပေးကဏ္ဍအစီအစဉ်မှာတော့ညော်နဲ့ဆိုတဲ့ခေါင်းစဉ်နဲ့တယ်လီကျမ်းမာမှတင်ဆက်ပေးမှာဖြစ်ပါရရှင
်။တယ်လီကျမ်းမာရဲ့ကျမ်းမာရေးပညာပေးအစီအစဉ်ကကြိုဆိုပါတယ
်။အားလုံးပဲမင်္ဂလာပါ။ကျမဒေါက်တာလှထုံပါ။တယ်လီကျမ်းမာပရိသတ်တွေအနေနဲ့ဒ ီမှာညှော်နှဲရတဲ့ဝဝိနေအနာရင်းနေလိမ့်မယ်စသဖြင့်ပြောကြတာတွေကိုကြားဖို့ကြမှာပါဒါကတကယ်ပဲအမှန်ပဲလားဥစွာအဲ့ဒီညှော်နှဲညှော်ငွေ့တွေထဲမှာဘာတွေပါလဲဘာတွေဖြစ်စေလဲဆိုတာပြောပြပေးပါမယ်မိဘဝထွက်တဲ့ညှော်နှဲထဲမှာဘာတွေပါလဲဆိုရင်တော့အဓိကအားဖြင့်တော့နိုက်ထရိုဂျင်ဒိုင်အောက်ဆိုက်ကာဗွန်မိုနောက်ဆိုက်ကာဗွန်ဒိုင်အောက်ဆိုက်အပြင်အခြားသောဓာတုပစ္စည်းဓာတုဓာတ်ငွေများစွာပါဝင်ပါတယ်ဒီလိုဓာတုဓာတ်ငွေတွေကိုရှုမိရင်ဘာဖြစ်တယ်လဲရှုပြီးချက်ချင်းမသိတာပဲမဲ့ရှုမိတာများလာတဲ့အခါဒါမှမဟုတ်ထိတွေ့တာများလာတဲ့အခါမှာအဆုတ်ရောင်တာပန်းနာရင်ကျက်ဖြစ်တာသွေးရင်းအောက်ဆီဂျင်ဓာတ်လျော့နည်းလာတာတွေဖြစ်နိုင်တဲ့အပြင်အဆိုးဆုံးအနေနဲ့အဆုတ်ကန်စာယောဂါအထိဖြစ်နိုင်ပါတယ်အထူးသဖြင့်နိုက်ထရိုဆမင်ဓာတ်ပါဝင်မှုများပြားတဲ့အကင်နှံ့တွေကိုနှစ်နဲ့ချီပြီးရှူရှိုက်နေရသူတွေမှာပိုပြီးဖြစ်နိုင်ပါတယ်ဒါဖြင့်အနာရင်းနာမရင်းနာနဲ့ရောဘယ်လိုပတ်သက်နေမလဲထိခိုက်ဒဏ်ရာရှိရတဲ့ဓာတုဓာတ်ငွေတွေပါနေတဲ့ညှော်ငွေတွေကိုအချိန်ကြာကြာရှူမိနေရင်ကာဗွန်ဒိုင်အောက်ဆိုက်တွေကိုပဲရှူမိနေတဲ့အတွက်သွေးရင်းအောက်ဆီဂျင်ပမာဏလျော့နည်းလာပြီးအနာကျက်နေစေပါတယ်ကောင်းမွန်စွာအနာမယူပဲလှုပ်ရှားနေရတဲ့အတွက်အနာကျက်နေနိုင်ပါတယ်အပူထဲမှာအလုပ်လုပ်ရတဲ့အတွက်ကြာလာတဲ့ချွေးတွေမိခိုးတွေဖုံမှုန့်နေရတဲ့ဆင့်အနာထဲကိုပိုးဝင်ပြီးအနာရင်းနာတွေဖြစ်တတ်ပါတယ်ဒါဆိုအနာဖြစ်လာရင်ရောအနာမရင်းအောင်ဘယ်လိုလုပ်ရမလဲဆိုတာပြောပြပေးမယ်နော်အနာကိုရေတန့်နဲ့တိချာစေပါအနာဖြစ်တဲ့နေရာကိုတန့်ရှင်း6တွေ့စွာထားပါအရက်ပြန်ပီတာဒင်းစတာတွေနဲ့နေ့စဉ်တန့်ရှင်းရုပ်ပေးပါအနာကိုလေဝင်လေထွက်ကောင်းအောင်ထားပြီးတင်းကျက်စွာပတ်တီးစီရမျိုးမလုပ်မိဖို့လိုပါတယ်ပြင်းပြင်းထန်ထန်လှုပ်ရှားမှုမျိုးကိုရှောင်ပေးပါအနာကျက်မြန်အောင်အာဟာရမျှတစွာစားသုံးပေးပါ။ဘယ်ချိန်မှဆရာဝန်ပြဖို့လိုအပ်မလဲ။အနာကတတ်မှတ်ချိန်ထက်ပိုပြီးတော့အနာမပြောက်ဘဲကြာနေတဲ့အခါအနာတဝိုက်မှာနှီးရဲပြီးရားရံနေတဲ့အခါအနာမှာပြည့်တယ်လာတဲ့အခါအနာကနေအနံ့ထွက်လာတာအရေတွေထွက်လာတဲ့အခါမျိုးမှာတော့နှီးစက်ရာဆေးကန်ဆေးရုံစီမှာတောက်ရောက်ပြတ်သားပေးဖို့လိုအပ်ပါတယ်။တရီကျမပြိသက်တဲ့အနေနဲ့ညှော်ငွေ့ညှော်နှံ့နေတဲ့ပတ်သက်ပြီးဘလို့ကောက်ွယ်တင်တယ်လဲဆိုရင်တော့ညှော်ငွေ့ညှော်နှံ့နေတဲ့ထိတွေ့မှုရှူရှိုက်မှုနေပအောင်နေရအကောင်းဆုံးပါပဲတကယ်လို့ကိုကမိဖို့ထဲမှာအလုပ်လုပ်ရသူဖြစ်တယ်ဆိုရင်မိဖို့လေဝင်လေထက်ကောင်းအောင်ပြုလုပ်ပေးပါညှော်နှံ့ဆုပ်တဲ့ဆက်တွေအီဆိုဖန်တွေတက်ဆင်ပေးပါတကိုရည်တန်ရှင်းမှုပြုလုပ်ပေးပါအနာရှိပါကအနာကိုတန့်ရှင်းစွာထားပေးပါကိုဝင်ဆောင်မိခင်နေအနေနဲ့မိမိသားမကမိမိရဲ့တရေသားလေးပါမထိခိုက်စေဖို့မိဖို့ရဲအချိန်ကြာကြာမနေပဲညှော်ငွေ့ညှော်နှံ့နေနဲ့ဝေးဝေးမှနေတင်ပါတယ်အချုပ်ပြောရရင်တော့ညှော်ငွေ့ညှော်နှံ့နေကြောင်းအနာရင်းနေဆိုတာယာနှုံးပြေမဟုတ်ပေမဲ့အနာမကျက်ရခြင်းနဲ့မှဒီလိုညှော်ငွေ့ညှော်နှံ့နေအချိန်ကြာကြာရှုမိခြင်းရလဲတခုပါဝင်မဲ့ဖြစ်ပါတယ်ဟုတ်ကဲ့ပါကျမကတော့ဒေါက်တာလှထုံပါကျမတို့ရဲ့ intelligent မှာမှလဲဆရာဝန်များနဲ့ပိတ်ရက်မရှိအခမဲ့တိုင်ပင်ဆွေးနွေးနိုင်ပါတယ်မြမပြည်သူပြည်သားများအားလုံးစိတ်ရောကိုယ်ပါကျန်းမာပြီးစစ်အာဏာရှင်စနစ်ဆိုးအောင်မှအမြန်ဆုံးလွတ်မြောက်ကြပါစေအရေးတော်ပုံအောင်ရမည
်ဝင်ရောက်ကြည့်ရှုပေးသူတဦးတယောက်ချင်းစီတိုင်းကိုကျေးဇူးထူးပဲတင်ရှိပါတယ်ကျွန်တော်တို့ရဲ့ channel မှာကျမရဲ့အသိပညာနဲ့ပတ်သက်တဲ့ video တွေကိုစင်ဆက်မပြတ်တင်ဆက်တော့မှာဖြစ်တဲ့အတွက်ကြောင့်subscribe လုပ်ထားကြပါအောင်လို့တိုက်တွန်းချင်ပါတယ်ခင်ဗျာ
ရေဒီယို NUG ပရိသတ်များရှင်အခုနောက်ဆုံးအနေနဲ့တိုင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာတော့စကောကင်ဘာသာဖြင့်တပတ်အတွင်းသတင်းများကိုနော်နွေဦးပွင့်မှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
အန်ယူဂျီကွေလီလိုပါဒိုကနာတာပိုကိုအတဲ့တီနီလေဝေဆာဝိဆဝါသူတော်ကွမ်မူပါတိလေကွေလီလိုတာတာကလေပူလောအခဲအီဒေါတနွေတာကစောတဖန်နီယာနွန်ဝေဦးပွင့်ကပါဖလာနီတူနီလော Dagaso khotiti yimiweda dabashro do tesa tadu su tapha pemima ohuhu popo ma kamla tapha ko mu okhu ba we ri khoso poko dokla tewe ta gi ni lo dabashro do tesa tadu su tapha pemima ohuhu popo ma kamla tapha ko mu okhu ba we ri khoso poko dokla me we khan tan ni phelai nu ari khisita to ni doklu ta phopu tewe da ni lo dabashro tapha pe poko do ma phlatto chakdo dalu ကဲဥထောတာတဖာဖို့ခုကဘာကတဲ့ကတော်ခဝဲရေကဘာဥဖို့တပတ်ကိုဝဲလို့တီလို့ဆဝီကဘာခုကလလရေတဖာတော်ကဖီမဝဲအော်လိုဝဲရေတပရဒေါသဲစာတန်ဒုဆုနေဗလာဆဲလို့တာခုကဘာပါဝဲဟူဖို့ဖို့တွန်ဘာဝဲတာရေကိုတုကလတဲ့ဝဲတို့ဘဒုနေမှာတဆောနေလို့တကဆောခီဒီမီဝဲတာပလအမတကုတတော်ဘယတုတဖကပကတော်ကွေဝဲလကလီဝအန်ယူဂျီတောက်စုခေကုတဝဲကလဟေတစာထဝဲတာခင်နီလပလအမတကုတတော်ဘယတုတဖနီကပကတော်ကွေဝဲလကလီဝအန်ယူဂျီတောက်စုခေကုတဝဲကလနိဖဲလိုက်နူအရိခိစီဟူတော်နီအန်ယူဂျီပဒိုတောက်စုခေကုတဝဲကလတောက်ဖိုဒပနုတရာခေကထခိစီယဘူဟေတစာထဝဲဒါနီလဖဲလိုက်နူအရိခိစီတော်နီကြောင့်မဲကမ္မတဆာဟိမီလေဖဲလိုက်နူအရိခိစီခိတော်နီဖအကောစာဟတလတဝကရူဖလန်တော်တဆာဟိတဖာတလဲတေလောမေပူအပူတဲဝဲတာဒီနီလောဖဲကြောင့်မဲကမ္မတဆာဟိတလဲတောတလဲတေလောမေပူပူစီဒီယံပမတပုတ္တရာတိဝဲတောပဘဒူဝဲတာကခိစီဘလနီလောမိမေလဖလန်တော်တဆာဟိတလဲတေလောမေပူနီတဆာဟိဟာဝဝဲတာဝီမေလတဟာရတဆွဲဟုတတမှုတဖာပုပလေကွေဝဒနီလောပယတတတဖီနီလလွနီတပူမဟာဝကွေဘုကဒကွေဝဒတတူတဘလတဖာဝီနီဘဒုနေပါတကဆောနီလောတကဆောဆုမညာတယမီဝဲတာဒုတထုကောရေပူပယတုနီလက်တေလောစုပဝဲဖတ်တို့လဒရဟုဘလကောဖိုခေကဘဒုဝဲချခင်နီလောကညောတော့ကလူတကရကရခေညူပရတလကောဒုတထုကရေပူဘယတုနေလက်တယ်လစကဝဲဖတ်တို့လွထုံးဟောဘလကောဘခေကဘဒဝဲအေခေညူထထဝဲတကစွန်နေလောဖဲလိုက်နူအရိခိစီတတော်ဟာတနေတခောဇိုက်ထုကောစာခရွဲကောရေသုံးခွတော်ဝဘူဘယတုလက်တယ်လဒရုံးမေပူခိပလနေလောဒစကတော်ဖဲနေဘလကောဘဒဝဲတကနေလောတော်လဟာလွနာလူစီယမီနီကတော်တထုံကောစာဝီရောတော်ဘူးလက်တီလကတော်မေပူတော်ပအတတစီတနီပတော်ဘူးတကားဘာဒိုဝဲတာဝီနီပထုနီပါတက်ဆောနီလောတက်ဆောလကိကတော်တူမီဝဲတာလောဝီတကူနီကောစာတနောဘူးတက်ဘကေတူပူမအစရောတဖာတဆာထောထောတာဂီနီလောတမဆုမဆုဒတူအတော်တဖူအီဘာထွဲတက်ဘကေတူdamlo tesa e tuto bubalo wewi shato alokhini lowi tukuni kosatano apu tagaba ketu pumu asro tapha bata satho thetho oni patinya mani lo phe pupi shato ni dago saikan kosato tamui kosa tageta chamyo dopa o awe dalo tapha ni pumu lo tagetu apu pawe tapha bata thowe soro do pale ami pawe lo soro pu tapha တဘာဟာလတလောငါဘာကဘာအဝဲတလဟိနီလောပါလဟက်ထဆရောပပရတာခုနာတဖာနီဟက်ထဆရောနာတကေတကဘာကေသူဆကတောမတလေတတိညာဝဲဒီပါတတဲဝဲရီနီဘဒိုနီပါတကစောနီလောနီလောလီလက်ပုကွေဝဲတောနီတောတနီဟက်တူကတော့ပါလီလဲနီတောလာတောယီပူတခွတ်ဆမေတဖာမေအိုဝဲနာတကေတေကလေခေါပလုမနကွေအောနီမေယတ္တမူလာတော်ဟေဟိမနီလောဒါကစောလေပပ္ဌာနိတိတဖိုင်ဝိဒဖိနီလောကမလန္ဒဒုကနာမတ္တာကိုဒီနောတဲ့မောတိပါမထဘုန်နီတကေ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂူဂိုမီဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမီဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆွတ်တောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။